25နှစ်ကနေ17နှစ်အရွယ်ကျန်းမာရေးကောင်းတဲ့ကလေးတွေကိုကိုဗီရောဂါကာကွယ်ဆေးအားပြည့်စုံနောက်တစ်လုံးထိုးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအင်္ဂါနေ့မှာပဲခွင့်ပြုလိုက်ပါတယ်။ကာကွယ်ဆေးဒုတိယတစ်လုံးထိုးပြီး9လအကြာမူလရည်ရွယ်ကလေးတွေ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးထိုးနိုင်တဲ့အကြောင်းအမေရိကန်အစားအစာနဲ့ဆေးဝါးကုကေဌာန FDA ကခွင့်ပြုလိုက်တာပါ။မူလရည်ရွယ်ကလေးတွေကိုအားပြည့်စုံထိုးဖို့ FDA ကခွင့်ပြုလိုက်ပေမဲ့ယောဂထင်းကျုံရင်းနဲ့ကာကွယ်ရေးဌာန CDC ရဲ့ထောက်ခံချက်ကိုစောင့်ဆိုင်းရအောင်မှာဖြစ်ပါတယ်။ CDC ပညာရှင်တွေကတော့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးပြီးဆုံးဖြတ်ချက်ချလိုက်မယ်လို့လည်းခန့်မှန်းရပါတယ်။အမေရိကန်မှာအသက်17နှစ်ထက်ကလေးတွေကိုလည်းအားပြည့်စုံနောက်တစ်လုံးထိုးဖို့ခွင့်ပြုထားပြီးအသက်50နှစ်အထက်ကိုလည်းအားပြည့်စုံဒုတိယတစ်လုံးထိုးဖို့ခွင့်ပြုထားတာပါ။အမေရိကန်မှာကလေးတွေအတွက် Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထောက်လုပ်ထားတဲ့ကာကွယ်ဆေးကိုသုံးဖို့ခွင့်ပြုထားပြီးအသက်9နှစ်ကနေ17နှစ်အရွယ်ကလေးတွေကိုတော့17နှစ်နဲ့အထက်ကလေးတွေအတွက်အသုံးပြုတဲ့ဆေးပမာဏရဲ့3ပုံတစ်ပုံကိုထိုးပေးနေတာဖြစ်ပါတယ်။အရွယ်ရောက်သူတွေအတွက်ကိုဗစ်ရောဂါဟာပိုပြီးအန္တရာယ်ရှိပေမဲ့ငယ်ရွယ်သူတွေမှာလည်းရောဂါပြင်းထန်တတ်ပါတယ်။အမေရိကန်မှာကိုဗစ်ရောဂါကြောင့်သေဆုံးသူအသက်9နှစ်ကနေ17နှစ်ကြားကလေး350ရောက်ရှိတဲ့အကြောင်းလဲ CDC ကသတင်းထုတ်ပြန်ထားပါတယ်။